မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရအမျိုးသမီးတွေအနေနဲ့လိင်ပိုင်းဆိုင်ရာကိစ္စတွေမှာပုံဝင်လင်းလင်းပြောဆိုဆွေးနွေးနိုင်ခြင်းမရှိတဲ့အတွက်အဲ့ဒီအခက်အခဲတွေကိုကျော်လွှားနိုင်ဖို့အမျိုးသမီးများလိင်ပိုင်းဆိုင်ရာပညာပေးလုပ်ငန်းတွေနဲ့မလိုလားအပ်တဲ့ကိုယ်ဝန်ဆောင်မှုတွေကနေရှောင်ရှားနိုင်အောင်ဒိမတ်နိုင်ငံကနေစည်းကမ်းကူညီပေးသွားမှာဖြစ်ပါတယ်။အဲ့ဒီစည်းကမ်းဖွံ့ဖွဲကိုဒိမတ်အင်ရှိမင်းသမီးဖြစ်တဲ့မယ်ရီအဲလစ်ဘက်ကိုယ်တိုင်တက်ရောက်ပြီးတော့ဖွင့်လှစ်ပေးခဲ့တယ်လို့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအထောက်အကူဖြစ်စေမယ့်တခြားအကူအညီတွေကိုလည်းဒိမတ်အစိုးရကပေးနေတာဖြစ်ပါတယ်။အပြည့်အစုံကိုကိုစုံဝင်းလည်းကတင်ပြပါလိမ့်မယ်ခင
်ဗျ။ဟုတ်ကဲ့ပါ။မြို့သမီးများလိမ်ပိုင်းဆိုင်ရာပညာပေးလုပ်ငန်းမိသားစုစီမံကိန်းလုပ်ငန်းနဲ့ HIV နဲ့အရွယ်မရောက်သေးတဲ့အမျိုးသမီးငယ်များကိုယ်ဝန်ဆောင်ခြင်းနဲ့ဆိုင်တဲ့ပညာပေးလုပ်ငန်းတွေလှုပ်ဆောင်မဲ့စီကံတစ်ခုဒိမတ်အစိုးရကတည်ထောင်ပြီးအဲ့ဒီအတွက်အမေရိကန်ဒေါ်လာ15သန်းကျော်နဲ့ညီမျှတဲ့ဒိမတ်ကိုရိုနာ85သန်းကိုလူတန်းတာဖြစ်ပါတယ်။ဒီစည်းကမ်းဖွံ့ဖွဲကိုဒိမတ်နိုင်ငံကအိရှင်မင်းသားရဲ့ကျင်းရတော်မင်းသမီးမယ်ရီအဲလစ်ဇဘက်ကိုတိုင်တက်ရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။စည်းကမ်းဖွံ့ရေးညီရွယ်ချက်နဲ့ပတ်သက်လို့ဒိမတ်သတင်းဌာနကိုမင်းသမီးမယ်ရီအဲလစ်ဇဘက်ရှင်းပြခဲ့တာတွေကိုဒိမတ်သတင်းတွေမှာဖော်ပြနေကြတာနဲ့ပတ်သက်လို့ဒိမတ်နိုင်ငံမှာလက်ရှိနေထိုင်နေတဲ့မြန်မာဘလော့ဂါကိုအောင်ကအခုလိုပြောပြပါတယ်။
တို့ရဗျာပမာပြမာရှိတဲ့လူမှုတိုင်းဝိုင်းကဒီဘူဇူကြောင့်လည်းအရှက်ကြောက်ကရမ်းအရှက်ကြောက်ရမ်းကြီးတယ်ပေါ့နော်ဆက်နဲ့ပတ်သက်ပြီးတော့ဒီအမျိုးသမီးတွေခံစားရတဲ့ယောဂါတို့လောက်ပြီးတော့ဟိုတခြားပေါ့နော်ပြဿနာတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေဖွင့်ရကြောက်ရဖို့အခက်အခဲတွေအများကြီးဖြစ်နေတယ်ပေါ့အဲ့ဒီအတွက်ကိုတို့ကဒီစေကန်းကိုဖွင့်ရတဲ့ရည်ရွယ်ချက်ကဒီအမျိုးသမီးတွေဟိုအကူအညီပေးနိုင်ဖို့ပေါ့နော်ဒီ SARS နဲ့တော့၎င်းဒီ SARS နဲ့ပတ်သက်တဲ့တခြားကိစ္စတွေအတွက်တော့၎င်းသူအတက်နိုင်ဆုံးပေါ့နော်ဒီနေရာကဒီစည်းကမ်းနေပြီးသူတို့အနေနဲ့အကူအညီပေးမယ်အကူအညီပေးခြင်းနဲ့အတွက်ဒီစည်းကမ်းကိုဖွင့်တယ်လို့မင်းသမီးကဒီဒိမတ်မှာဒိမတ်သတင်းဌာနကိုသူကပြောသွားတာ
ဒိမတ်အစိုးရကမြန်မာပြည်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပါအဝင်ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအကူအညီပေးရေးအတွက်မင်းသမီးမယ်ရီကိုရိုင်းရခိုင်ပြည်နယ်စစ်တွေမြို့မြောက်ပိုင်းမှာရှိနေတဲ့စေတမကြီးဒုက္ခသက်စခန်းကိုတွားရောက်လေ့လာခဲ့တာနဲ့ပတ်သက်လို့လည်းဒိမတ်သတင်းမီဒီယာတွေမှာဖော်ပြကြတယ်လို့ဆိုပါတယ်
။သူကဒီဗမာပြည်ခီးစဉ်နဲ့ဗမာပြည်ကိုတွားတဲ့ခီးစဉ်နဲ့ပတ်သက်ပြီးဒိမတ်မှာရှိတဲ့သတင်းစာကရေးနေတာတော့ဒိမတ်ကပေါ့ဗမာပြည်ရဲ့လက်ရှိပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပေါ့ဒိမတ်ကအကူအညီပေးတဲ့သဘောအနေနဲ့လက်ရှိဗမာပြည်အစိုးရရင်ဆိုင်နေရတဲ့ဒီရခိုင်ပြည်နယ်ပြဿနာကိုလည်းသူတို့တတ်နိုင်သလောက်ပေါ့ဒီကိုဘယ်လိုပြောမလဲသူတို့ကတော့တတ်နိုင်တာငွေကြေးပေါ့နော်တို့တဲ့နဲ့ငွေကြီးလှူမယ်ပေါ့အဲ့ဒီအတွက်ကိုသူကသွားပြီးစုံစမ်းတာပေါ့နော်ဒါတော့ပဲသူကပေါ်ပြတယ်ကိုမာပြေအစိုးရအကြမ်းဖက်တယ်လို့ဘာလို့ညာလို့အဲ့လိုမျိုးတော့ဒိမ့်မဲ့သတင်းစာတွေမှာမရေးဘူးသူကဟိုနည်းနည်းတော့ဟိုသူများအရင်တော့ဟိုတခြားသတင်းဌာနတွေကပေါ်ပြတယ်လို့ပေါ့ဟိုလူမျိုးတုံးတက်ချက်တယ်လို့ဘာလို့အဲ့လိုမျိုးဂျီနိုဆိုက်လို့ဘာအဲ့လိုမျိုးတော့ဒိမ့်မဲ့ကမတုံတော့တရားအထီးတော်ဒီရခိုင်ပြည်နယ်ကိုရောက်တာတွေဒီဒုက္ခတဲ့စခန်းမှာနှစ်ဖက်ကိုရခိုင်ဘက်ကောဒီမူဆလင်ဘက်တွေရောအဲ့နှစ်ဖက်စလုံးကိုသူတွားကြည့်တာတော့အဲ့သတင်းတွေရောဇက်တိုက်ပြရမယ်ပေါ့
တကယ်တော့အင်ရှင်မင်းသမီးမယ်ရီအဲလစ်ဇဘက်ဟာတခြားလူမှုရေးလုပ်ငန်းတွေကိုလည်းဒီဇိုင်းမမလှုပ်ဆောင်နေသူဖြစ်တဲ့အတွက်ဒိမတ်ပြည်သူပြည်သားတွေကချစ်ခင်လေးစားခံရသူတူဦးဖြစ်တယ်လို့မြမပြည်မသွားခင်ကတည်းကလည်းမြမအရေးကိုစိတ်ဝင်စားနဲ့ကူညီလှုပ်ဆောင်ပေးနေသူတူဦးဖြစ်ပါတယ်
တူရရအမဘာအခုကျွန်တော်တိတာကွာဒီခရစ်စမတ်ကယ်လန်ဒါမှာဗမာပြည်မှာရှိတယ်ဗမာပြည်မှာကျောင်းမနေနိုင်တဲ့ကလေးတွေအတွက်ဒိမတ်ကလှူခံဒိမတ်ကလှူရယ်ကွာဒီခရစ်စမတ်ပေါ့နော်ဒီရမုံငွေတွေရောင်းတဲ့ဒီဒိမတ်ယဉ်ကျေးမှုကိုဖျောင်းနိုင်လို့ပါဆိုအဲ့ဒီမှာ24နိုင်ငံကိုလှူတဲ့အထဲမှာဗမာတရက်ရတယ်အဲ့ဒါကဒီဒိမတ်ချက်ချင်းကြီးကလှုပ်တာသို့ပေမဲ့ဒီဒိမတ်ချက်ချင်းကြီးကလှုပ်တဲ့ပရိုဂရမ်တိုင်းကအောင်မြင်မှအောင်မြင်တာကွာဒီမင်းသမီးပါလိုင်ပိုအောင်မြင်တယ်သူကဟိုလူလူကြားထဲမှာလည်းထင်ရှားတာပေါ့
မင်းသမီးမယ်ရီဟာ၃ရက်ကြာသူ့ရဲ့မြန်မာနိုင်ငံခီးစဉ်အစတောက်ကြနေတုန်းကတော့ရန်ကုန်မြို့မှာရှိတဲ့ Mary Stope International MSI စေကန်းကိုတွားရောက်လည်ပတ်ခဲ့ပြီး UNFPA ကုလသမဂ္ဂလူဦးရေဆိုင်ရာရမုံငွေအဖွဲ့ရုံးမှကျင်းပတဲ့ကလင်းငယ်တွေရဲ့ဖျော်ဖြေပွဲကိုလည်းတက်ရောက်ကြည့်ရှုအားပေးခဲ့ပါတယ်အင်ရှင်မင်းသမီးမယ်ရီအဲလစ်ဇဘက်နဲ့အတူဒိမတ်အစိုးရဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်မှုဝန်ကြီး Rasmus Havel Peterson လည်းမြန်မာနိုင်ငံကိုလိုက်ပါသွားပြီးမြန်မာနိုင်ငံကဒိမတ်နိုင်ငံအပေါ်တင်နေတဲ့အကျွေးဒိမတ်ကိုရိုနာ295သန်းကိုရှော့ပေးလိုက်တဲ့အကြောင်းသမ္မတဦးသိန်းစိန်နဲ့ဇန်နဝါရီလ9ရက်နေ့မှာတွေ့ဆုံပြီးတရားဝင်ကြေညာလိုက်ပါတယ်။အခုလိုမြန်မာနိုင်ငံရဲ့ကျွေးမီတွေကိုရှော့ပေးလိုက်ခြင်းအပြင်မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့အပြုသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတွေကိုဒိမတ်အစိုးရအနေနဲ့ထောက်ခံအားပေးကြောင်းပြသလိုက်တာပဲဖြစ်တယ်လို့လည်းဝန်ကြီးပီတာဆန်ကပြောပါတယ်ခင်ဗျာ။